ပါလက်စတိုင်းဒေသကိုကုလသမဂ္ဂကလေးလာသူအဖြစ်တခဲနဲ့ထောက်ခံပေးပြလိုက်တဲ့နောက်အစ္စရေးကသိမ်းပိုက်ထားတဲ့ပါလက်စတိုင်းဒေသအနောက်ဘက်ကမ်းခြေမှာအင်ဂျင်အလုံး3000တိစောက်မယ်လို့အစ္စရေးအစိုးရကထုတ်ဖော်ပြောဆိုလိုက်ပါတယ်။အင်အသစ်စောက်မယ်အစီအစဉ်ကိုဝန်ကြီးချုပ်ဗန်ညာမင်နတန်ယာဟုအစိုးရကခွင့်ပြုလိုက်ပြီလို့အမည်မဖော်လိုတဲ့အစ္စရေးအရာရှိတဦးကသတင်းမီဒီယာတွေကိုပြောကြားလိုက်တာပါ။အစ္စရေးရဲ့ဒီလှုပ်ရှားဟာအကျိုးဆိုးရွားမှုဖြစ်စေပြီးနှစ်ပြည်တော်တိကျရက်ဒီအစီအစဉ်အတွက်နှစ်ဖက်တိုက်ရိုက်တွေ့ဆုံဆွေးနွေးမဲ့အစီအစဉ်တွေကိုပို့ပြီးတော့ခက်ခဲသွားစေတယ်လို့အမေရိကန်သမ္မတအင်ဂျူရောပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။ကုလသမဂ္ဂမှာအဖွဲ့ဝင်မဟုတ်တဲ့လိလာသူအဖြစ်တခဲနဲ့လက်ခံလိုက်တဲ့အပေါ်အောင်မွေးခံနေကြတဲ့ပါလက်စတိုင်းဒေသခံတွေကလည်းအစ္စရေးရဲ့ဒီဆုံးဖြတ်ချက်အပေါ်အမျက်ဒေါသထွက်ခဲ့ကြပါတယ်။ပါလက်စတိုင်းကိုကုလသမဂ္ဂမှာအဖွဲ့ဝင်မဟုတ်တဲ့လိလာသူအဖြစ်ထောက်ခံမဲ့138မဲနဲ့ကြာတာပြည်နေကအတီးပြုတ်လိုက်တဲ့အပေါ်ပါလက်စတိုင်းအများစုကဝမ်းသာရှင်မြူနေကြတာဖြစ်ပါတယ်။